တော်တာရှိမှာခင်ဗျာစွမ်းအင်ဟာလူပေါင်းမှာမရှိမဖြစ်တဲ့ဖွံ့ဖြိုးရေးလိုအပ်ချက်ဖြစ်ပါတယ်စွမ်းအင်ဟာဖွံ့ဖြိုးရေးရဲ့တွန်းအားလည်းပဲဖြစ်ပါတယ်ပထမဆုံးမှုဒေါ်လာရေးဟာစွမ်းအင်သစ်ဖြစ်တဲ့ရေနွေးငွေ့ရဲ့အစွမ်းတတ္တိကိုတွေ့ရကနေပြီးစတင်ခဲ့တာဖြစ်ပါတယ်စွမ်းအင်နဲ့ပတ်သက်လို့စဉ်းစားကြရမှာအရေးကြီးတဲ့အချက်၃ချက်ရှိပါတယ်နံပါတ်၁ငွေရင်းအင်အားကြီးမှတော့အားလုံးလှုပ်ပြီးမှမှားနေလို့မသုံးတော့ဘူးဆိုရင်ငွေအမြောက်အများဆုံးရှုံးဖို့အကြောင်းရှိပါတယ်နံပါတ်၂ကကုန်ကြစရိတ်ကာမိအောင်ဖြစ်နိုင်ရင်အမျက်ပေါ်အောင်ဘယ်စင်းနဲ့ရောင်းချမလဲဆိုတာနဲ့နံပါတ်၃အချက်ကတော့ကိုသုံးမဲ့စွမ်းအင်ဟာပတ်ဝန်းကျင်ကိုအန္တရာယ်ပေးမလားဆိုတဲ့အချက်၃ချက်ပဲဖြစ်ပါတယ်အခုတစ်ပတ်တင်ပြမှာကရေပုံရမူဝါဒပြဿနာတွေဖြစ်ပါတယ်ကဏ္ဍအလိုက်အသေးစိတ်ဆွေးနွေးစရာရှိတာတွေကိုတော့ရှေ့တစ်ပတ်ကစပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်ရေပုံရမူဝါဒအနေနဲ့စဉ်းစားဖို့ရှိတဲ့ပြဿနာ၂ရပ်ကနံပါတ်၁စွမ်းအင်ဈေးကို subsidize လုပ်မလားဆိုတဲ့ပြဿနာဖြစ်ပါတယ်နံပါတ်၂ဒုတိယပြဿနာကထွက်လာတဲ့စွမ်းအင်ကိုနိုင်ငံသားငွေရအောင်နိုင်ငံသားကိုပဲရောင်းမလားဒါမှမဟုတ်ရင်လည်းပြည်တွင်းမှာပဲသုံးမလားဆိုတဲ့ပြဿနာဖြစ်ပါတယ်ပထမအချက်နဲ့ပတ်သက်လို့ပေါ်ပေါက်လာတဲ့ပြဿနာကလျှက်စစ်ဓာတ်အားရဲ့ရောင်းစည်းဘယ်လိုသတ်မှတ်မလဲဆိုတာဖြစ်ပါတယ် cost and pricing policy လို့ဆိုရမှာဖြစ်ပါတယ်လျှက်စစ်ဓာတ်အားထုတ်လုပ်ဖို့ရေအားလျှက်စစ်ပဲဖြစ်ဖြစ်သဘာဝဓာတ်ငွေစက်ရုံကပဲဖြစ်ဖြစ်ထုတ်လုပ်နိုင်ဖို့အတွက်မတီစေးဆိုတာအပြင်ထုတ်လုပ်စည်းကအများကြီးရှိပါတယ်ပြီးတော့သူတို့တွေကိုအနေနဲ့အရရပို့ဖို့အတွက် grid ကွန်ရက်တွေစောက်လုပ်ဖို့စည်းိတ်ပြုပြင်ထိန်းသိမ်းတဲ့စည်းိတ်ဆိုတာတွေလည်းပဲရှိပါသေးတယ်ဒီနောက်ဓာတ်အားပေးစက်ရုံခွဲတွေကနေတဆင့်သုံးတဲ့နေရာကိုပို့ရတဲ့စည်းိတ်လည်းပဲရှိပါသေးတယ်ဒီတော့မတီစေးကကြီးပြီးငွေချီးရမှာဖြစ်လို့အတိုးပေးစရာကလည်းပဲတစ်ဖက်ကရှိနေပြန်ပါတယ်ဒီစည်းိတ်တွေအကုန်လုံးကိုတွက်ချက်ပြီးတဲ့အခါမှာဘေးစင်းနဲ့ရောင်းချသွားမလဲဆိုတာဆုံးဖြတ်ရဖို့လိုပါတယ်ပုဂ္ဂလိကလုပ်ငန်းမှာတော့ဘယ်သူမှအရှုံးခံပြီးတော့မရောင်းပါဘူးဒါပေမဲ့လည်းပဲပြည်သူပိုင်ဆိုတော့နိုင်ငံရေးရှုထောင့်ကလည်းကြည့်ဖို့လိုနေပြန်ပါတယ်ဒါကြောင့်လဲအရန်ပြတ်ပြတ်သားသားလုပ်လို့မရပါဘူးဒီတော့က subsidize လုပ်မလားမလုပ်ဘူးလားဆိုတဲ့ပြဿနာစဉ်းစားရပါတယ် subsidize ဆိုတာကတော့ရောင်းသူဝယ်သူနှစ်ဖက်ပြည်လဲအောင်အစိုးရကကြားကနေငွေစိုက်ထုတ်ပြီးတော့ဈေးထိန်းပေးတဲ့စနစ်မျိုးဖြစ်ပါတယ်subsidize လုပ်မယ်ဆိုရင်အဲ့ဒီအထဲကိုထည့်ဝင်ရမယ်ငွေကများတော့တခြားလုပ်ဖို့လုပ်ငန်းတည်ဆောက်ဖို့ဟာငွေအပိုသိပ်ပြီးတော့မကြံတော့ပါဘူး subsidize လုပ်နိုင်ဖို့နိုင်ငံသားအကူအညီလည်းပဲမရနိုင်ပါဘူးတစ်ဖက်ကလည်းပဲအဲ့ဒီလိုမလုပ်ဖဲနဲ့အပြည့်ကောက်လို့ရှိရင်အထူးသဖြင့်တောနယ်ကလူတွေပေးနိုင်ပါမလားဆိုတာကိုအပြန်အလှန်စဉ်းစားရဖို့ရှိပါတယ်ကျွန်တော်အမြင်ကတော့နိုင်ငံရေးအရာချက်ချင်းအပြည့်အဝကောက်ဖို့မလွယ်ဘူးလို့ထင်ပါတယ်ဒါကြောင့်မို့လဲ၃လနှစ်အတွင်းမှာအမျက်မရတော့မှကုန်ကြစရိတ်ကြေအောင်အပြည့်ကောက်နိုင်ဖို့ပြည်သူတွေကိုပညာပေးဖို့လိုပါတယ်ပြီးတော့တခါရွာတွေမှာလျှက်စစ်ဓာတ်အားသုံးပြီးတော့ဝင်ငွေတိုးစေမဲ့နီလန်းတွေလည်းပဲရှာဖို့လိုပါတယ်ဥပမာကလေးပြည်မှာဆိုရင်ည10နာရီကျော်ပြီးရင်လျှက်စစ်ဓာတ်အားဈေးလျှော့ပြီးပေးလို့လယ်သမားတွေအနေနဲ့ညဘက်မှာ10ရေတွေတွင်းရေတွေတင်ကြပါတယ်ဒုတိယတစ်ချက်ကသဘာဝဓာတ်ငွေဟာမြမပြေဖို့နိုင်ငံသားငွေရှာပေးတဲ့အဓိကကုန်ပစ္စည်းဖြစ်နေပါတယ်။ပြည်တွင်းစက်မှုလက်မှုလုပ်ငန်းတွေအနေနဲ့အခုလျှက်စစ်ဓာတ်အားပိုးပြီးတော့လိုလာတော့ဘယ်လိုလုပ်မလဲဆိုတဲ့ပြဿနာပေါ်ထွက်လာပါတယ်။ကျွန်တော်အမြင်ကတော့ပြည်တွင်းလုပ်ငန်းတွေရဲ့လိုအပ်ချက်ကိုဦးစားပေးဖို့ဖြစ်ပါတယ်။စက်မှုလက်မှုလုပ်ငန်းတွေလှုပ်ဖို့၊ကုန်တင်ကုန်ချလှုပ်ဖို့၊ရုံးတွေမှာရှိတဲ့ကွန်ပျူတာ၊တယ်လီဖုန်းနဲ့ IT စက်ပစ္စည်းတွေသုံးနိုင်ဖို့၊နေအိမ်တွေမှာသုံးတဲ့ကိရိယာအမျိုးမျိုးအတွက်လျှက်စစ်ဓာတ်အားလိုအပ်ချက်ဖြည့်တင်းရေးကိုပဓာနထားပြီးပိုရှံမှပဲပြင်ပကိုရောင်းတင်တယ်လို့ထင်ပါတယ်။လျှက်စစ်ဓာတ်အားမရှိရင်နိုင်ငံသားငွေရင်းငွေနှီးကဝင်လာမှာမဟုတ်ပါဘူး။ဒီဇယ်နဲ့မောင်းနဲ့မီးစက်တွေတတ်ဆင်နိုင်တဲ့ဆိုပေမဲ့အဲ့ဒီဆက်တွေဟာအတန်ကလည်းပဲစူညံကုန်ကြစရိတ်ကလည်းပိုကြီးပြီးလေတုကိုလည်းပဲညဉ့်ညမ်းစေပါတယ်။ငွေရင်းငွေနှီးအနေနဲ့ကိုယ်မှလည်းမရှိအပြင်ကလည်းမလာဘူးဆိုရင်တစ်နှစ်တစ်နှစ်အရွယ်ရောက်လာတဲ့လူငယ်တွေဘာလို့စားမလဲဆိုတဲ့ပြဿနာပေါ်လာပြန်ပါတယ်။ဒါကြောင့်ပြည်တွင်းလုပ်ငန်းအသီးသီးအတွက်လိုအပ်တဲ့လျှက်စစ်ဓာတ်အားဖြည့်တင်းပေးရေးကိုပဓာနထားပြီးတော့ပို့ရှာမှပဲရောင်းတင်တယ်လို့ဆိုတာပါ။အဲ့ဒါလိုလုပ်လိုက်တဲ့အခါမှာရော့သွားမဲ့နိုင်ငံသားဝင်ငွေကိုတခြားနီးလန်းနဲ့ရှာဖို့ဖြစ်ပါတယ်။ကမ္ဘာခရီးသွားလုပ်ငန်းကိုအောင်အောင်မြင်မြင်လုပ်နိုင်ရင်အခုသဘာဝဓာတ်ငွေရောင်းလို့ရတဲ့ငွေတက်တော်မှပဲပိုးပြီးတော့ဝင်လာစရာရှိပါတယ်။စွမ်းအင်ထုတ်လုပ်ရင်းနဲ့ပတ်သက်လို့စွမ်းအင်ထုတ်လောင်းစားအမျိုးမျိုးရှိပါတယ်။အကုန်လုံးကိုတန်းတူထားလို့လည်းပဲမဖြစ်ပါဘူးတချို့ကပိုးပြီးတော့အရေးကြီးပါတယ်ကျွန်တော်အမြင်ကတော့သူတို့ကိုအုပ်စု၃စုခွဲပြီးစဉ်းစားဖို့လိုမယ်လို့ထင်ပါတယ် အရေးအကြီးဆုံးပထမအုပ်စုကတော့သဘာဝတန်းငွေရေအားလျှက်စစ်နဲ့ထင်းလိုကျေးလက်ဒေသတွေအတွက်လောင်စာမျိုးဖြစ်ပါတယ်။သူတို့တွေကိုပထမဦးစားပေးအနေနဲ့ပြုပြင်စရာပြုပြင်လုပ်စရာရှိတာကိုအများဆုံးလုပ်ဖို့ဖြစ်ပါတယ်။ဒုတိယအုပ်စုကတော့ alternative energy လို့ခေါ်တဲ့ renewable energy ဖြစ်ပါတယ်။ပြန်ပြန်ပြီးတော့သုံးလို့ရတဲ့စွမ်းအင်ကိုစိုးလို့လာပါ။အဲ့ဒီထဲမှာနေစွမ်းအင်နဲ့လေစွမ်းအင်ဟာအဓိကကျပါတယ်။အခုဒန်မတ်နိုင်ငံမှာလေ့လာနေတဲ့ပင်လယ်ရေလှိုင်းစွမ်းအင်ဟာလည်းပဲအလားအလာရှိပါတယ်။နေစွမ်းအင်နဲ့လေစွမ်းအင်ဟာသုရေသနထပ်လုပ်ဖို့လည်းမလိုတော့ပါဘူး။ဤပညာလည်းရရှိပြီးထုတ်လုပ်စရိတ်လည်းကျလာပြီဖြစ်လို့အသင့်တော်ဆုံးနေရာကိုရှာပြီးတော့စမ်းကြည့်ဖို့ပဲလိုပါတော့တယ်။လုံးလုံးအာယုံဆိုင်ဖို့မသင့်တဲ့လောင်စာနှစ်ခုကတော့တတိယအုပ်စုထဲမှာပါတဲ့ကြောင်မီးသွေးနဲ့အနုမြူစွမ်းအင်ဖြစ်ပါတယ်။ဒီစွမ်းအင်နဲ့လောင်စာအလုံးကိုရှေ့တစ်ဘက်ကစပြီးတော့ဂန္ဓာအလိုက်ပိုးပြီးအသေးစိတ်ဆွေးနွေးတင်ပြသွားဖို့စီစဉ်ထားပါရခင်ဗျာ။တောတာရှင်အပေါင်းကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။